ဒီဇင်မာလ17ရက်နေ့မနက်အစောပိုင်းတုန်းကစကိုင်းတိုင်းရင်းမာပင်မြို့နယ်ငမောင်းကျေးရွာအနီးမှာစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်တို့ကြားမှာအပြန်အလှန်ပစ်ခတ်မှုဖြစ်ခဲ့ပါတယ်။ဒေသတွင်းစစ်ကောင်စီတပ်တွေရဲ့ထိုးစစ်ဆင်မှုကြောင့်ခမန်းခြေဒေသခံပြည်သူ 1300ကျော်ရောင်ပဝင်းကျင်လောက်အိုးအိမ်ဆုံးခွာပြီးတိမ်းရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။ရင်းမာပင်ဒေသတွင်းစစ်သည်တွေနဲ့ဒုက္ခသည်တွေရဲ့အခြေအနေရန်ကုန်ကသတင်းပေးပို့လာတာမခင်ဖြူဖြူပြောပြပေးပါရှင်။
ဒီဇင်မာလ17ရက်မနေ့အစောပိုင်းကစကိုင်းတိုင်းရင်းမာပင်မြို့နယ်တောင်ပိုင်းငမောင်းကျေးရွာနားမှာတန်ချက်ကားကနဲ့စစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်တွေမိုင်းဆွဲတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်အဲ့ဒီနေရာမှာပဲပြည်သူ့ကာကွယ်ရေးတပ်တွေနဲ့အပြန်အလှန်ပစ်ခတ်မှုဖြစ်ခဲ့တာပါ။ထိခိုက်ဒဏ်ရာရမှုတချို့ရှိတယ်လို့ရင်းမာပင် PDF
တာဝန်ရှိသူတူကပြောပါတယ်။တန်ချက်ကားကြီးရယ်သူတို့ရှိတဲ့ကားကြီးရယ်ရင်းမာပင်ရဲ့တောင်ပေါ်မှာမောင်းကျွာနမ်းမှာကျွန်တော်တို့မိုင်းဆွဲတိုက်ခိုက်ခဲ့တယ်ပေါ့နော်။ဒီမိုင်းနဲ့တိုက်ခိုက်တဲ့ခါမှာသူတို့ဒီရှိတာတဲ့အရှင်နှမ်းပေါ့နော်။
တချို့ထိတော့ပြစ်တာရှိတယ်။နောက်တစ်ခုအဲ့ဒီဘောမှာပါတဲ့တချို့စစ်ကောင်စီတပ်သားတွေပေါ့နော်ထိတော့တိုင်ရာကြဆုံးတာရှိပါတယ်။အဲ့မှာသူကနှစ်ခုပေါ့နော်။အဲ့ဒီဒီကာလမောင်းမှာမိုင်းဆွဲခဲတဲ့အပြင်ပေါ့နော်။အကြမ်းဖက်စစ်ကောင်စီချန်ကျဲပြီးတော့တက်လာတာပေါ့ဗျာ။ဒီကုန်းကြီးနေရာကင်းကြီးနေတက်လာ။ဒီကုန်းကြီးနေရာကင်းကြီးမှာလည်းကျွန်တော်တို့မိုင်းနေရှိတယ်။အဲ့မိုင်းနေနဲ့ကျ ဝင်နောက်ရှာဖွေနေတာကြောင့်ကျေးရွာသားတွေအိုးအိမ်ဆုံးခွာတိမ်းရှောင်နေကြတယ်လို့စစ်ဘေးဒုက္ခသည်တို့ကပြောပြပါတယ
်။ကားနေလေအလိုကြတာလိမ့်ချတယ်။အများကြီးတော့ကြီးကြီးလေးသွားလာလိမ့်ချတဲ့အခါကျလို့ရှိရင်ပို့ပြီးတော့အိမ်ကြီးနားလို့ဒီဘက်မှာရမပြန်နေပေါ့လို့ဒီဘက်မှာလည်းရှောင်နေတာ။ခက်ခဲခဲကတော့အများကြီးရှိတယ်။ဒီမှာဟာဘယ်တော့အချင်းပြောင်းအိပ်ရတယ်အချင်းပြောင်းစားရတယ်။ခလီလေးလည်းပါတဲ့အတွက်ကြောင့်လည်းခလီလေးကလည်းဒုက္ခရောက်တယ်၊ကြီးကလည်းဒုက္ခရောက်တယ်
ငမောင်းကြီးရွာ၊လင်ောက်ကြီးရွာ၊လက်တောင်ကြီးရွာ၊တရက်ကန်ကြီးရွာနဲ့မကြီးကန်ကြီးရွာတွေကရွာသားတွေပေးလို့ရကိုထွက်ပြေးနေကြတယ်လို့သိရပါတယ်။ရင်းမပင်နဲ့တဝိုက်စစ်ကောင်စီရဲ့အခုလိုထိုးစစ်ဆင်မှုများလာတာကြောင့်ဒေသခံ 19,000 ဝန်းကျင်အိုးအိမ်ဆုံးခွာပေးလို့ရကိုတင်းရှောင်နေကြတယ်လို့စစ်ရှောင်တွေကိုအကူအညီပေးနေသူတူကပြောပါတယ
်။ကျွန်တော်တို့ရင်းမပင်ကမှကထိုးစစ်တွေဆင်လာရများလာပြီ။ထိုးစစ်တွေဆင်လာများလာတော့ကျွန်တော်ဒီကြော်ရီတက္ကသိုလ်ကပြလာပြီ။ဒီလိုဆိုရင်ဒါကျွန်တော်တို့ဘဝမှာဆောက်လာပြီးရင်းမတော်တဲ့လင်ောက်တွေပြီးနေရပြီ။လင်ောက်တွေပြီးရပြီ။ငမောင်းတွေပြီးရပြီ။ဒါကရွာကြီးကရွာတော့ကိစ္စပြီးနေရတယ်။လက်တောင်းတွေရှိနေတယ်။ပြီးရခံရှိနေတာဟုတ်။ဒီအားလုံးပေါင်းဆိုတော့ဒီရင်းမြေတွေအဲ့ဒီတော့ပတောင်းမျိုးတော့ရှိနေပေါ့။ဟုတ်ပတောင်းနဲ့ပြောင်းကြမ်းတော့ရှိနေတယ
်။စစ်တပ်တွေရွာတွေကိုဝင်လာရင်ဒေသခံတွေပြေးလို့ရကိုထွက်ပြေးလိုက်။စစ်တပ်တွေကရွာကနေပြန်ဆုတ်ခွာသွားချိန်မှာဒေသခံတွေပြန်လာလိုက်တဲ့အချိန်ချင်းစစ်ဘေးရှောင်နေကြတယ်လို့လည်းပြောပြကြပါတယ်။စစ်ဘေးဒုက္ခသည်တွေကိုလက်ခံချွေးမွေးစောက်ရှောက်ထားတဲ့အုံတော်ကျေးရွာကျောင်းနိုင်စီရတော်တပတ်ကတော့ပြီးခဲ့တဲ့ရက်တွေမှာစစ်ဘေးဆောင်တွေအများပြားရောက်လာကြပြီးရေရှင်မှာစားမရိတ်ကပြက်လက်မှုနဲ့ကြုံလာရနိုင်တယ်လို့မိကြပါရယ်
။နောက်ရက်တော့ကာလာတွေမှာပြည်သူမှာပါလာတဲ့စားမရိတ်ခါပြီးလဲဒီဒီလိုဒီကျေးရွာကနေတော့ဝိုင်းဝန်းပြီးတော့စစ်ဘေးဆောင်တွေကိုပြည်သူပြည်သူစောက်ရှောက်တဲ့ထိုးသူဝဲကျော်ရည်မျိုးနဲ့ရဲ့လောက်ဆမ်းမှရှိတဲ့ရွာတွေကမှလာရောက်ပြီးတော့သူတို့ရဲ့တော်ဒီကောင်းသားကြီးဖြစ်တဲ့သူတို့ရဲ့နေရာမျိုးတို့တော့ပဲပြီးမယ်လေ။လာရောက်ပို့ဆောင်ပြီးတော့အကူအညီတွေပေးတယ်။သို့ပေတော့လည်းရည်ရှိမှကြရင်လည်းလေသူပေးဆောင်တွေအတွက်စာနေရေးခါလုံလောမှုတွေလည်းလဲလာလိမ့်မယ်လို့ဒီလိုတော့သွားစားကြည့်ရအောင
်။အုံတော်ကျေးရွာမှာကစစ်ပေးဆောင်ဥယျာဉ်တစ်ထောင်လောက်ရှိပြီးအဲ့ဒီအထက်မှာနာမကျန်းဖြစ်နေတဲ့သူတွေက73ဦးလောက်ရှိပါတယ်။စစ်ပေးဒုက္ခသည်တွေတနည်းတခြားပိုများလာနေပြီးနေရာရင်းအပြင်အစားတောင်းတဲ့ကျန်းမာရေးစောင့်ရှောက်မှုတွေပါအခက်အခဲရှိနေပါတယ်။လက်ရှိမှာစားသုံးစီနဲ့ဓာတ်စီတွေပြက်လက်နေပြီးစားနပ်ရိက္ခာလည်းအတော်လေးအခက်အခဲဖြစ်နေတယ်လို့အဲ့ဒီပြောမှာဆစ်ရှောက်အကူကြီးပေးနေသူတူကပြောပါရယ
်ရွာလေးရောဘုံကြောင်းနေရောစားနေရောနေရောအကုန်လုံးအပြည့်ပါလေမဆမအောင်ဒီမှာတော့တောင်ပဲရွာမှာရောထားစားပေါင်းကြီးရောရည်ကြီးဆိုတော့ဆင်းမပြေနိုင်မိကြအခုကခြီးပြတ်တဲ့အဝါလေးခက်ခဲကြီးပြုံးရတယ်ကြာစားနပ်ရိက္ခာတော့ခက်ခဲပါလေတော်တော်လေးခက်ခဲပါလေ
ရင်းမပင်နယ်မှာစစ်ဘေးဒုက္ခသည်တွေအတွက်အလူရှင်တွေမရှိသလောက်နှဲပါနေပြီးအစာအသောက်အဝတ်အထည်အပြင်ဆေးဝါးအကူအညီတွေလည်းလိုအပ်နေတယ်လို့အကူအညီပေးနေကြသူတွေကပြောပါရရှင်။